ရိုဟင်ဂျာမွတ်စလင်တွေကိုမြန်မာနိုင်ငံတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်အောင်နှင်ထုတ်လိုက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီး ICC နိုင်ငံတကာပြစ်မှုခုံရုံးမှာကြားနာစစ်ဆင်မှုလှုပ်ဆောင်မှုစီစဉ်ထားပါတယ်။ဒီမှုနဲ့ပတ်သက်လို့တရားလိုရှေ့နေရဲ့မြစ်တာရက်ခံချက်ကိုဇူလိုင်လကုန်ပိုင်းမှာနောက်ဆုံးထားပြီးတုံ့ပြန်ဖို့ ICC တရားသူကြီးတွေကမြန်မာအစိုးရကိုနောက်ဆုံးရက်သတ်မှတ်ပေးထားတာရှိပါတယ်။မြန်မာအစိုးရကတော့မြန်မာနိုင်ငံကနေအတင်းမောင်းထုတ်တာမျိုးမရှိဘူးလို့အကြိမ်ကြိမ်ပြောထားခဲ့တာပါ။ICC တရားရုံးမှာဒီအမှုအလားအလာဘယ်လိုရှိလာနိုင်မလဲဆိုတာနဲ့ပတ်သက်လို့ကိုကျော်လွင်ကဆက်ပြီးပြောပြပါမယ်ခင်ဗျာ
။ရိုညာမွတ်စလင်တွေနေဆက်ကိုဖြတ်ကျော်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံထဲရောက်သွားတဲ့အခြေအနေတွေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တရားစီရင်ပိုင်ခွင့်ဘယ်လိုရှိမလဲဆိုတာနဲ့ပတ်သက်လို့တရားလိုရှိနေဖာတူအိုဘန်ဆိုတာရဲ့မေတ္တာရက်ခံချက်ကိုဇူလိုင်လ29ရက်နေ့နောက်ဆုံးထားပြီးတော့တုံ့ပြန်မှုမြန်မာအစိုးရကို ICC နိုင်ငံတကာပြစ်မှုခုံရုံးကပြီးခဲ့တဲ့ AB လာတုန်းကအသိပေးထားတဲ့အကြောင်းဇွန်လ27ရက်နေ့ထုတ် writer သတင်းမှာဖော်ပြထားပါတယ်။မြန်မာဘက်က ICC ကိုတုံ့ပြန်ချက်ပေးထားပြီးပြီလားမပေးရသေးဘူးလားဆိုတာကတော့မသိရသေးပါဘူး။ဒါပေမဲ့လည်း AP လ17ရက်နေ့မှာနိုင်ငံတော်တိုင်ပင်ခံရုံးကထုတ်ပြန်ထားတဲ့ကြေညာချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားအောင်ဘယ်သူမှမောင်းထုတ်ခဲ့တာမရှိတဲ့အကြောင်းတရားလိုသက်သေရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတော်အချုပ်အခြာအာဏာကိုကျော်လွန်ရာရောက်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတဲ့သူတွေရခိုင်ပြည်နယ်ပြန်လာရေးကိုလည်းစီစဉ်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းအသေးချာပူးပေါင်းပြီးတော့လှုပ်ဆောင်နေတဲ့အကြောင်းဖော်ပြထားပါတယ်။ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုမြန်မာစိုးရကတော့အသိမှတ်မပြုပါဘူး။ဒီမှုနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တစ်ခုကမြန်မာနိုင်ငံဟာ Rome Statute လို့ခေါ်တဲ့ ICC ကိုစတင်ခဲ့တဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ဘူးဆိုတာပါပဲ။မြန်မာနိုင်ငံကလက်မှတ်မထိုးထားပေမဲ့လည်းရိုဟင်ညာတွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့အဲ့ဒီ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံပါ။အဲ့ဒါကြောင့်လဲရိုဟင်ညာပြည်ပခန့်နဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကနေတရားစွဲဆိုနိုင်မလားဆိုပြီးတရားလိုရှင်းတွေက ICC ကိုတောင်းဆိုထားတာပါအခုလို ICC ကနေပြီးတော့အရေးယူနိုင်ဖို့ကြိုးပမ်းနေတဲ့ကိစ္စဟာဘလောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲဆိုတာကိုသိနိုင်အောင်ဟောင်ကောင်ခြေဆိုင် AHRC အာရှလူခွင့်ကော်မရှင်ရဲ့ဥပဒေကြံပေးမြန်မာရှင်းနေဦးမင်းလွင်ဦးကိုမေးကြည့်ပါတယ်ပြည်ညာတွေဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားတဲ့ကိစ္စကတင်းအရမမောင်းထုတ်မှုဆိုတဲ့ပြစ်မှုကိုကျူးလွန်ရရောက်ပါလားခင်ဗျာဘလို့ထင်ပါလဲရှင်းနေတူဦးအနေနဲ့
ဒီဥစ္စာပြောရမယ်ဆိုလို့ရှိရင်တော့နည်းနည်းတော့ရှုပ်ထွေးတော့ပါနော်ဒါပေမဲ့တို့တွေ့တဲ့ဥစ္စာကမှရှင်းရှင်းလင်းလင်းကျွန်တော်တို့ပြန်ပြီးတော့ကြည့်နိုင်ဆိုလို့ရှိရင်ဒီအာသာအတန်းဖက်မှုတွေဖြစ်တဲ့အခါမှာရရွာအငြိမ်မသက်ဖြစ်တယ်။ရရွာငြိမ်မသက်ဖြစ်တဲ့အခါမှာအများပြည်သူကြီးလန့်လာသာဖြစ်နေတဲ့အချိန်မှာပဲအာသာအဖွဲ့ဝင်တွေကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့အတွက်စော်ဟောတဲ့ဒုက္ခတွေဖြစ်ထွက်သွားတဲ့လူတွေကိုယ်တိုင်ကလည်းအဲ့ဒီလိုကြောက်လန့်နေတဲ့အချိန်မှာထွက်ပြေးရင်သက်သာရာရမယ်အခွင့်အရေးတွေပိုရလိမ့်မယ်ဆိုတဲ့ညလုံးကြက်ဒီနဲ့သူတို့ခုတိုင်းသွားကြတာဖြစ်တယ်။အဲ့ဒီလိုသွားနေတဲ့အချိန်မှာကျွန်တော်တို့မြန်မာနိုင်ငံအာဏာပိုင်အဖွဲ့အစည်းတွေကနေပြီးတော့လမ်းမှာတားမြစ်တယ်မသွားဖို့ကြောင်းရတယ်။သားရအစီအမံပြည်တဲ့ဥစ္စာတွေရိတ်ခတ်ထောက်ခံတာတွေရှိတယ်။အဲ့တော့ post deportation လို့ပြောရအောင်တက်ပြေးကြဖို့တော်တော်ခင်းတဲ့ကိစ္စတစ်ခုဖြစ်တယ်။လူတွေကြောက်ရတဲ့အချိန်မှာဒီလိုမျိုးဘေးကနေသွားရတဲ့အတွက်အခွင့်အရေးကိုမျိုးကူးပြီးတော့ထွက်သွားကြတဲ့ဥစ္စာငိုကိုရဲ့စိတ်တော်သန္တာအမြောက်လေထွက်သွားတာမျိုးလေဖြစ်နိုင်တယ်။အတင်းအာဓမနှင်ထုတ်မောင်းထုတ်လိုက်တယ်ဆိုတဲ့ဥစ္စာမျိုးကတော့ဒီနိုင်ငံတကာကိုသူတို့ဆွဆွဲနေတယ်ပြောဆိုနေတဲ့ဥစ္စာတွေကတက်တည်ကြဖို့ခဲရင်းနေမယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ဒီဥစ္စာကတော့မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်တို့ဒီတိုင်းမြန်မာနယ်စပ်မှာဖြစ်ခဲ့တုန်းကလေအစုလိုက်ပြုံလိုက်ထွက်ပြေးကြတာပဲ။ဒါပေမဲ့ထိုင်းနိုင်ငံဆိုရနေပြီးတော့မြန်မာနိုင်ငံဆိုရကိုအဲ့ဒီလိုမျိုးမောင်းထုတ်ပါလေဆိုပြီးတော့လေတိုင်တာတားနာမရှိပါဘူ
းဆိုတော့ဒီနိုင်ငံတကာခုံရုံးကိုတင်ပြီးတော့တရားစွဲဆိုတဲ့ကိစ္စဟာဘယ်လောက်ထိဖြစ်နိုင်ချေရှိတဲ့ကိစ္စလဲခင်ဗျာဘယ်လောက်ထိအောင်မြင်နိုင်မယ့်အမှုလို့ထင်ပါလဲခင်ဗျာ
အောင်မြင်နိုင်တယ်မအောင်မြင်နိုင်ဘူးဆိုတာတစ်ခုဒီလိုမျိုးလှုပ်လိုက်ရင်နိုင်ငံတကာကအာဏာစုဆိုင်မှုပုံရမယ်နိုင်ငံတကာပြည်အားတွေပုံများလာမယ်မြန်မာနိုင်ငံပေါ်မှာဒုက္ခတွေဒီကိုပြန်လည်လက်ခံဖို့အတွက်ညံ့ညံ့ဆန်းဆန်းလုပ်နိုင်အောင်ဒုက္ခတွေတောင်းဆိုတဲ့အတိုင်းဖြစ်အောင်ပြည်အားပြီးနိုင်ဖို့အတွက်ရည်ရွယ်ပြီးတော့လှုပ်ဆောင်နေလို့ပဲမြင်တယ်။ ICC နိုင်ငံတကာရာသွေးခုံရုံးကတော့ပြည်နိုင်ဖို့ရန်အတွက်က post deportation relocation ကြောင့်လည်းမဖြစ်နိုင်ဘူး။နောက်ပြီးတော့တခါလူသားမဆာနာတဲ့ကိစ္စဒီ notice ရာသွေးမှုတွေဆိုတာတွေနဲ့ပတ်သက်လို့လည်းဖြစ်နိုင်ဖို့ရန်အတွက်တိတ်မလွယ်သေးဘူးလို့ကျွန်တော်ကတော့မြင်ပါတယ်။
ဒါက AHRC အာရှလူခွင့်ရေးကော်မရှင်ရဲ့ဥပဒေကြံပေးရှင်းနေဦးမင်းလွင်ဦးရှင်းပြခဲ့တာပါ။